မြန်မာနိုင်ငံမှာ2023-24အချက်လက်ကောက်ယူမှုတွေအရရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလဲပတ်မှုလုံးဝမရှိသလောက်နေပါဖြစ်နေတဲ့အတွက်ဒေသခံနှစ်တန်းကျော်အတွက်အငက်ဘေးဆိုင်မဲ့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရ Stephanie Tremblay ကနယူးယောက်ကုလရုံးချုပ်ဒဏ္ဍာရီရှင်းတဲ့ဘက်မှာပြောပါတယ်။ဒါကကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့နောက်ဆုံးထုတ်ပြန်တဲ့ဆန်းစစ်ချက်ဖြစ်ပြီးရခိုင်ပြည်နယ်ရင်းပဋိပက္ခတွေနဲ့ပတ်သက်လို့အထူးပြုဖော်ပြထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာကုန်သွယ်ရေးစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလို့အဓိကကဏ္ဍကြီးတွေဟာရပ်ဆိုင်းနေစေပါ။ပြည်ပပုံကမောမူတည်ပြီးလဲပတ်လှုပ်ရှားမှုတွေကလည်းဈေးကွက်တွေအပိတ်ခံရတဲ့အတွက်ပြတ်ကွယ်ကုန်တဲ့အပြင်မီးလံမြေဈေးတွေမြန်မာပြည်တင်ပို့မှုမရှိတဲ့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေလည်းပြိုကွက်ခဲ့ရတယ်လို့ပြောပါတယ်။ဒါကြောင့်ရခိုင်ပြည်နယ်ထဲမှာ2025 March လ April လလောက်မှာဆိုအငက်ပြီးကျုံရမယ်အန္တရာယ်ရင်ဆိုင်နေရပြီဖြစ်ကြောင်းဒေသရင်းဆိုင်ရာရိတ်ခါထုတ်လုပ်မှုကလည်းနေထိုင်သူဦးရေရဲ့20ရာနှုန်းလောက်ပဲအတွက်ပဲဖူးလုံဖို့ရှိတယ်လို့တွက်ချက်ထားတာဖြစ်ပါတယ်။မျိုးစဘာနဲ့ဓာတ်မြေဩဇာမလုံလောက်မှုရင်ရာသီဥတုဆုပ်ဝါပြင်းထန်မှုရင်အပြင်ဩရင်ဆန့်ခွာထွက်ပြရသူတိုးလာတဲ့အတွက်စဘာဆိုင်ပြုံးမှုလည်းတိတိတသားကျဆင်းလာနေတာဖြစ်ပါတယ်။